အမေရိကန်နိုင်ငံတိုင်းဝန်ကြီးရက်စ်တလဆင်ဟာရှေ့လေပိုင်းဒေသနဲ့တောင်အာရှဒေသတွေကိုခီးထွက်နေပါတယ်။ပါကစ္စတန်နိုင်ငံကိုဝန်ကြီးတလဆင်ရောက်နေတော့မှစစ်သွေးကြွတွေကိုတံပြန်နေနေရင်းအကြမ်းဖက်ဝါဒတက်တဲ့ကိစ္စတွေကိုတုံ့ပြန်လှုံ့ဆော်ကြဖို့ပါကစ္စတန်ကောင်းဆောင်တွေကိုတိုက်တွန်းပြောဆိုခဲ့ပါတယ်။ဝန်ကြီးတလဆင်ရဲ့ဖွဲ့ဟာပါကစ္စတန်ဝန်ကြီးချုပ်ရှာဟိခကန်အဘစီအပြင်ပါကစ္စတန်တပ်မတော်ကာကွယ်ဦးစီးချုပ်ထောင်လိုက်ကြီးကနေတခြားတိုက်ပိုင်းကောင်းဆောင်တွေနဲ့ပါမလေးကပြည်ဆောင်ခဲ့ကြတာပါ။အခုလိုနိုင်ငံကောင်းဆောင်ပိုင်းတွေအကြပ်ပြည်ဆောင်ပြောဆိုမှုတွေအတွင်းမှာပါကစ္စတန်နဲ့အမေရိကန်အပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေအကျိုးတူစီးပွားရေးဆက်ဆံမှုတွေတိုးမြှင့်ခိုင်မာအောင်ဆောင်ရွက်ရေးစတာတွေကိုဆွေးနွေးခဲ့ကြတယ်လို့အမေရိကန်တာဝန်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။စစ်သွေးကြွတွေနဲ့အကြမ်းဖက်သမားတွေကိုအမြင့်ပြတ်ချေမှုန်းရေးချိုးဖောက်အထောက်အပံ့တွေကိုပါကစ္စတန်ဘက်ကတိုးမြှင့်လှုံ့ဆော်မှာဖြစ်မယ်ဆိုတဲ့သမရထရရဲ့မှာစကားကိုဝန်ကြီးတလဆန်ကထပ်လောင်းပြောဆိုခဲ့တယ်လို့လည်းအဲဒီအမေရိကန်တိုင်းရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်အစိုးရရဲ့တောင်အာရှရေးရာမဟာဗျူဟာတင့်နဲ့ပတ်သက်ပြီးတော့ဝန်ကြီးတလဆန်ကချပြပြောဆိုခဲ့ပြီးတော့အာဖဂန်နစ္စတန်နိုင်ငံရဲ့ညီညာရေးလုပ်ငန်းစဉ်မှာပါကစ္စတန်ရဲ့ပူးပေါင်းဆောင်ရွက်မှုအခမ်းအနားကအင်တာမပဲအရေးကြီးလာတဲ့အကြောင်းနဲ့ဒီလိုလှုပ်ဆောင်တဲ့အတွက်တောင်အာရှဒေသတွင်တည်ငြိမ်မှုနဲ့လုံခြုံမှုတွေကိုဖြစ်လာနိုင်စေမယ်ဆိုတဲ့အကြောင်းတွေကိုပါဝန်ကြီးတလဆန်ကပါကစ္စတန်ခေါင်းဆောင်တွေကိုပြောဆိုခဲ့ပါတယ်။